ထိုင်းနိုင်ငံဘန်ကောက်မြို့မှာဒီမြန်မာအလုပ်သမားတွေလိုက်ပါလာတဲ့ကားတစ်စင်းတိမ်းမောက်ပြီးတော့လူတဦးသေဆုံးပြီးတချို့ထိခိုက်ဒဏ်ရာရရှိသွားပါတယ်။ကားကလမ်းမကျောင်းဘက်ကိုမတိမ်းမဲနဲ့တစ်ဖက်ယာဉ်ကြောဘက်ကိုတိမ်းကျခဲ့တာဖြစ်လို့ထိခိုက်မှုနဲ့သေဆုံးမှုကအခုလောက်ပဲရှိတာဖြစ်ပြီးတော့လောလောဆယ်မှာတော့ကားမောင်းသမားကထွက်ပြေးသွားတယ်လို့သိရပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မဲဆောက်မြို့ကနေဘန်ကောက်မြို့ကိုသွားတဲ့ကားကစီးဟာဩဂတ်လ31ရက်နေ့ည7နာရီကျော်အချိန်မှာမဲဆောက်ကနေအထွက်တက်မြို့ကိုရောက်ခံပြီးတောင်ကြားမှာကားတိမ်းမောက်ခဲ့တာပါ။ဒီအတွက်ကားပေါ်မှာလိုက်ပါလာတဲ့မြန်မာရှစ်ပြောင်းလို့တမား28ယောက်ထဲကတဦးတည်ဆုံးသွားခဲ့ပြီး6ဦးဒဏ်ရာပြင်းထန်ခဲ့တယ်ဆိုပြီးအမျိုးသမီးနဲ့ကလေးဆောက်ရှောက်ရေးဖွဲ့ရဲ့ဦးဆောင်ကော်မတီဝင်မစ်ဖုံထောင်းကပြောပြပါတယ်
။ကိုကလိုက်ကမဟုတ်ဘူးမဟုတ်ကွန်မြူနီကားလေဒီမှာအဲ့ဒီကွန်မြူနီကားလေသူတို့ကဒီမှာပြီးကြတယ်သူတို့ဝီဇာပတ်တန်လက်ပေးအားလားအဲ့ဝီဇာပတ်တန်လက်ပေးတော့အဲ့ဒီရှားထဲမှာ40နဲ့40ရောက်ရှိတယ်ပေါ့နော်အဲ့အခုအဲ့ဒီကားမှာ40နဲ့40ရောက်မှာပေါ့နော်6ရောက်တော့နည်းနည်းတော့ဖြစ်နေရတာပေါ့နော်နောက်ပြီးနောက်ထပ်6ရောက်ကနည်းနည်းတော့ပါလာပေါ့နော်အဲ့တစ်ယောက်လာချက်ချင်းအဲ့ဒီသူကကားကနေကားကနေသူကအဲကားနဲ့ဖောက်မိပြီနဲ့အဲ့လိုပေါ့လူဝိုင်းလူကားနဲ့အဲ့လိုကန်ထွက်လာတော့ချက်ချင်းအဲ့လိုပေးသွားတော့ပြောင်းပါတော့
ဒီဖြစ်ရမှာကားတိမ်းမောက်ပုံကြောင့်လဲအတေပြောက်ထိခိုက်နည်းနည်းသက်သာသွားရတယ်လို့လဲသူမကဆိုပါတယ်အဲ
အဲ့ဒီကံမောင်းသမားကအဲ့လိုညပကမှာပြောအဲ့လိုပေါင်းလိုက်တော့ပေါင်းလိုက်ဆိုတော့နောက်ထပ်လမ်းတလမ်းကျော်လာပြောင်းတော့ပေါ့အဲအဲ့ဒီလမ်းပကကျော်လာတော့ဒီကခုကောင်တော့ကြားလင်းစစည်းမဖြစ်လာဘူးဒါအဲ့ဒီပကံမောက်ပချမ်းနဲ့ဖြစ်လာဆိုသူကအញ្ញံလေးကိုစဖြစ်သွားမှာပေါ့နော်ဟိုကားလေးအတိုက်လေးဖြစ်များတော့ပေါ့နော်တော့ကတစ်ခါသူစောင်းလာလိုက်ရှင်သူကအဲ့ဒီစောင်းအောင်မှသူကြားသွားမယ်ဒါကတော့အောင်မှဆိုရင်အားလုံးတရားမကြမ်းမှာမဟုတ်အောင်စီရအောင်ပေါ့နော
်မင်းဆောင်မျိုးကနေဘန်ကောက်ကိုတက်ကြတဲ့ယင်းနေဟာအဲ့ဒီတောင်ကြားမှာမကြာခဏတိမ်းမောက်လေးရှိတာပါဒါပေမဲ့ပုံမှန်ဆွဲနေတဲ့လိုင်းကားတွေကတော့မှောက်တာနေပြီးမြမပီသားတွေကြီးသာတင်ဆောင်လာတဲ့ပုဂ္ဂလိကပုံမလီတွေကကားတွေကတော့မကြာခဏတိမ်းမောက်လေးရှိပါတယ်။အရင်တုန်းကလည်းကားမီးလောင်တိမ်းမောက်တာကြောင့်လူ20လောက်တိတ်ဆုံးမှုတွေဖြစ်ခဲ့ပါတယ်။ကားတွေမတော်တဆတိမ်းမောက်ရင်တောက်အောက်ကိုကျလို့မြမနိုင်ငံသားတွေတိတ်ဆုံးတာတွေလည်းရှိခဲ့ပါတယ်။အခုကားကလည်းတောင်ကြားမှာအရှိန်မြင့်မောင်းနေခဲ့တယ်ဆိုပြီးရဲတွေရဲ့မင်းမြန်ချက်တွေကိုအလုသမားတွေဘက်ကထွက်ဆိုခဲ့ပါတယ်။ဒါပေမဲ့ကားကိုတော့ထိုင်းရနာပိုင်းတွေကစစ်ဆေးမှုတွေဆက်လုပ်နေပါတယ်။ကားမောင်းသမားကတော့ထွက်ပြေးသွားပြီနဲ့ကုမ္ပဏီကတာဝန်ရှိသူတွေကိုတော့ကားအာမခံရှိမရှိဆိုတာတွေနဲ့အလုသမားတွေရဲ့နှင်နာမှုတွေရပိုင်ခွင့်အခွင့်အရေးတွေအတွက်စစ်ဆေးမှုတွေလုပ်နေသေးဖြစ်ပါရဲ့ရှင်။